ဒေါက်တာအေးမောင်ခင်ဗျာလာမယ့်20ရက်နေ့မှာရခိုင်ပြည်နယ်ကတဘာဝတန်ခွေစီမံကိန်းရွှေကက်စ်နဲ့ပတ်သက်ပြီးတော့လူလူအစည်းအဝေးပဲရှိတယ်လို့သိရပါတယ်အသေးစိတ်ရှင်းပြပေးပါလားဆရာ
ရွှေကက်စ်ဆိုတာเนาะမြန်မာနိုင်ငံရဲ့เนาะဒါရခိုင်ပြည်နယ်ပေါ့เนาะကမ်းလွန်ပင်လယ်ပြင်ကနေရတယ်เนาะအဲဒီမှာ A1 A3 ကရတယ်เนาะဒါတဘာဝတန်ခွေပါအမတန်ကိုများမြောင်လာတဲ့ဒေနာเนาะဒါစိတ်ကြီးဖြစ်တယ်အဲဒီကရတဲ့တန်ခွေကိုကျွန်တော်တို့ကဒီကုပါတန်ပေါင်း900လောက်ကိုပြုတ်ပြီးကိုရောင်းမယ်လို့ပြီးတယ်လေအဲ့ဒီကိုကြံတဲ့100လောက်ကိုတော့ကျင်းကျွန်တော်တို့သိတော့လေဒီတွဲမှာဖြတ်မယ်ဆိုတာသိပါတယ်တရားစတာအကုန်လုံးကိုဖြီတော်စုဆိုရဆိုရဖွေနော်အခုနဲ့ကြိုရင်လက်ဆက်ပဲကင်မိပါတယ်သူကအကုန်လုံးကိုစီမံခန့်ခွဲနိုင်တယ်ပေါ့နော်တန်နေသားကြီးဖြစ်နေရရပိုင်ခွင့်တွေကိုသူကပဲတချင်းချစ်တော့ဝေပုံကြပေးရတယ်ဆိုတဲ့သဘောပဲရှိပါတယ်အခုကျွန်တော်တို့တောင်းဆိုပါကတန်နေသားကြီးဖြစ်နေတခုကထွက်တဲ့တရားစတာအပေါ်မှာအဲ့ဒီစေတာခံလူတို့အတွက်အဲ့ဒီစေတာမှရှိတဲ့ဆိုရဖွေကိုဆက်လျော်တဲ့နှုံးတစ်ခုကိုချင်းဖြီတော်စုဆိုရကနေချက်ပေးပါကျွန်တော်က benefit share လို့ပြောပါမယ်
ဒီတဘာဝတန်ငွေတို့တက်စစ်စီမံကိန်းတို့ရှိတဲ့ပြည်နယ်တွေကဒေသကလူလူတွေရဲ့တက်စစ်မီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သိရသလောက်ပြည်နယ်ကလူတွေကပို့ပြီးတော့ကုန်ကြမှုတွေရှုံနေရတယ်မှာရှိတယ်လို့သိရပါတယ်ရှင်းပြပေးပါလားဆရာ
အမှန်ပါလေဗျအဲ့လိုဆိုလောပိတက်ခထွက်တဲ့လောပိတက်ဆိုခရီးကြီးနေပါအဓိကမိုးပြေးရေကာတာပေါ့နော်ဘုဘကဟိုအင်းကနေရတဲ့ရေကိုသုံးတာပေါ့ဥမာတောင်ကူဘက်မှာဆိုပါတော့ဗျာပါဝါတိုင်းတိုင်းဟိုခုနလိုလေပြိုလေးသွားတာနဲ့ရန်ကုန်လူလူကဘလော့ဖြစ်ထိခဲ့သွားတယ်လေနော်အဲ့လိုပဲဒီမှာ guest tower တွေကျွန်တော်တို့ကရန်ကုန်မြို့မှာရှိပါတယ်အဓိကမုတ်တမဝေးကယူတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီကလာကိုတယူနစ်ရဲ့ထုတ်လုပ်မှုက128ချက်ရှိလို့ကြားပါတယ် guest tower လေးပဲဆိုတော့ဒီ subsidies လုပ်တဲ့ခါမှာခုနလိုပြည်သူလူထုပုံမှာလေငွေညာသောအချင်းနိုင်ငံတော်ဆိုတာဟာဘလောက်နှုံးကောက်လဲဆိုရင်25ချက်ပဲကောက်တာအရှုံးခံလောက်တာအဲ့တော့ရန်ကုန်လူထုမန္တလေးလူထုလေတီတော်လူထုကိုအရှုံးခံလောက်ထားတယ်လို့ပဲတခြားတိုင်းဒေသမှာရှိတဲ့နော်ဟိုလူထုကိုကျွန်တော်တို့ဆိုရဟာမအကြောင်း subsidy မလုပ်နိုင်ရတာလေကာလတစ်လျှောက်လုံးညာကျွန်တော်တို့စီမှာတယူနစ်ကို900ချက်လောက်ပေးနေရတယ်ဆိုနေရမှာ600ချက်လောက်ရှိတယ်အဲ့ဒီဒေသမှာရန်ကုန်လူထုက25ချက်ပဲရှိတယ်နော်ဆိုဒီနေ့စတဲ့နေ့မှာပဲရန်ကုန်လူထုကမီတာတယူနစ်ကို25ချက်က35ချက်ပေါ့နော်တစ်ခေချက်အပိုပေးရပါပါဒါပေမဲ့အဲ့ဒီနေ့ပါပဲတကယ်တမ်းအရင်မြှင့်ထွက်နေတဲ့နေရာကလူထုကကျွန်တော်တို့ဒေသမှာရှိတဲ့ဝန်ထမ်းတွေပါဝင်အမတန်ဆေးတဲ့ပြည်သူတွေရဲ့ခုနလို ecology ပေါ်မှာဘယ်လိုခံစားရမလဲ
ဆရာအိမ်ကတလကိုလျှက်စစ်မီဘယ်လောက်လောက်သုံးရလဲခင်ဗျာ
ကျွန်တော်ဒီလောက်ကဒီမှာ440လောက်ရှိတယ်ကြာကျွန်တော်တို့က3000နီးပါးလောက်ရှင်းရပါတယ်ဒီလောက်ကိုပါဟိုကျွန်တော်တို့က unit ကိုပြန်ရွှေ့တာရှိပါတယ်အဲ့တော့တချို့အိမ်တွေဆိုရင်เนาะဒီထက်မကများတာလည်းရှိမှာပေါ့ဒီထက်မကညို့တာလည်းရှိမှာပေါ့ရန်ကုန်မှာဆို1000နီးပါးလောက်ပဲရှိလို့ကြားပါတယ
်ကိစ္စတွေကိုလူထုနဲ့ဆွေးနွေးရတယ်ဆိုတာကဘယ်လိုအခြေခံကြောင့်ပါလဲဆရာ
ဒီလိုပြကျွန်တော်တို့လွတ်တော်မှာပြီးခဲ့တဲ့เนาะဒီစက်တင်ဘာလလောက်ကတင်ခဲ့ပါတယ်ဒီလက်စစ်တအားနဲ့ပတ်သက်လို့ guest နဲ့ပတ်သက်လို့ပါကျွန်တော်တို့ကဒီစီးပွားရေးစုံလို့เนาะဆက်ပုံလက်မှုလုပ်ငန်းစုံလို့လုပ်မယ်ဆိုရင်ပြည်စီမင်းကအမြဲတမ်းရေးကြည့်ပါတယ်အဲဒါကြောင့်တဘာဝအရင်းမြစ်ကိုအဆုံးတာနဲ့နောက်ကနလို့ဒီ developer နဲ့ကအမြဲတမ်းဆန့်ကျင်နေပေမဲ့လို့လေကျွန်တော်ကတဘာဝအရင်းမြစ်ကိုသုံးရတဲ့လုပ်ငန်းတွေရှိတယ်ကြိုးရှိရှိသုံးမယ်ဆိုရင်နိုင်ငံအတွက်အုံမယ်ဆိုရင်ကျွန်တော်တို့ကအတိုင်းကြီးဖွံ့ဖြိုးမှုကမြန်နိုင်တယ်အဲ့လိုလုပ်တဲ့အခါမှာဒီပြည်စီတအားကိုဘယ်လိုနည်းနဲ့သုံးမလဲလို့ကျွန်တော်တို့မေးတဲ့အခါမှာပြည်အောင်စုဝန်ကြီးစွန့်ရင်ကလေဒီ shoe test ကိုလုံးဝမသုံးနိုင်ဘူးဆိုပြီးကမှအကြောက်ခံရင်းခဲ့တာတွေရှိပါတယ်ဆိုဒီနောက်ပိုင်းမှာเนาะကျွန်တော်တို့ကမတောင်းဖို့ဘူးတောင်းပါလေဒီစစ်တာတော့ဒီ24နာရီမီလီယံနဲ့ပတ်သက်လို့ကျွန်တော်က UGS ကိုလေ့လာတဲ့ဖွင့်တယ်လေကျွန်တော်ရခိုင်ပြည်เนาะဒီကျွန်တော်ရဲ့ပါတီ headquarter မှာပြည်သူလူထုနဲ့ပူးပေါင်းပြီးကျွန်တော်တို့ကလေ့လာစုစည်းနာပြုတယ်เนาะဒါ mission တစ်ခုလည်းဖွင့်လာတာရှိပါတယ်ဆိုတော့ကျွန်တော်တို့ဟာခုနလိုအကျိုးရှိရှိလေလူထုကိုလည်းကြားသိချင်ပါတယ်လူထုနဲ့အစိုးရကိုလည်းအမြဲတမ်းအချင်းချင်းနဲ့လေတွေးသွားပြီးခါမှပုံပုံဖွံ့ဖြိုးမှုလမ်းကြောင်းကိုရောက်စေချင်တယ်အဲ့တော့နိုင်ငံတော်အစိုးရကလည်းမီးမောင်းထိုးပြနိုင်အောင်လာမယ့် January 31ရက်လောက်မှာခေါ်မယ်ပထမချင်းเนาะဒီစွတ်တော်တတိယပုံမှာစီဝဲမှာလည်းဒီအကြောင်းကိုကျွန်တော်တို့ကနိုင်ငံတော်အစိုးရရောစွတ်တော်ရောစွတ်တော်မှာပါတဲ့တခြားတိုင်းဒေသကြီးကအမှတ်တွေကိုကျွန်တော်တို့ကဒီ highlight လုပ်ခိုင်းအောင်လူထုရဲ့သဘောထားလေးတော့ကျွန်တော်တို့အဓိကအရင်းချင်းရှိတဲ့ကြောက်ချူမှာကျွန်တော်တို့ကလူထုနဲ့တွဲဆုံပြီးကမှလေလူထုရဲ့သဘောထားကိုလည်းကျွန်တော်ရယူပါပါအဲဒီကရတဲ့အခြေကိုလည်းကျွန်တော်တော်တော်မှလည်းပြင်ပါပါ
ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ